Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOE Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာသမရကဖိအားပေးခဲ့ကြောင်း FBI ညွှန်ကြားရေးမှူးကောင်ကလွှတ်တော်မှာထွက်ဆိုခဲ့ပြီးနောက်တနေ့မှာပဲလေးဝက်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကောင်ဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter ကနေပြောဆိုလိုက်ပါတယ်။လူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တရီဖူးဆောင်ရေးလေရင်ဖြတ်ချသွားတဲ့အဖြစ်အပျက်တွေဝန်ထဲကြောင်းအမေရိကန်ကပြောပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မျက်ခင်ဖြူသွင်းတဲ့သူကြီးညာပြီးတော့မှာပါ။
အခုညနားဆင်ရမယ့်သတင်းမှာလည်းမှာတော့ပထမဦးဆုံးဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကနေဘလို့အကျိုးဖြစ်ထွန်းမှုတွေရရှိနိုင်မလဲဆိုတဲ့သုံးသပ်ချက်တွေကတော့
အဓိကကတော့မြန်မာဝါလီမန်နဲ့ကနေဒါပါလီမန်နှစ်ခုရဲ့ချစ်ချည်ရေးကိုအခမ်းအနားကိုမြင့်တင်တာပေါ့နော်နံပါတ်တစ်ကတော့ပြီးတော့မှကျွန်တော်တို့ဒီထောက်ပံ့ရေးဆိုင်ရာကိစ္စတွေ၊ကူညီရေးဆိုင်ရာကိစ္စတွေ၊နောက်သူ့ခွင့်ရေးကိစ္စတွေဒါတွေလည်းအများကြီးကျွန်တော်တို့ဟိုဘက်တွေပြန်အပြန်လာ
ကနေဒါခရီးစဉ်ဖြစ်မြောက်ရေးစီစဉ်သူတူရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။ကချင်ပြည်နယ်အတွင်းရွှေရင်းလုံသမားတွေမြန်မာစစ်တပ်ကနေရာပြောင်းရွှေ့ခိုင်းနေတဲ့အတွက်ရင်ဆိုင်ရတဲ့အခက်အခဲတွေကချင်ပြည်နယ်အတွင်းမှာစစ်ဖြစ်နေတဲ့6နှစ်ပြည့်အထိမ်းအမှတ်ပွဲမှာစစ်ဆောင်ဒုက္ခသည်တွေအတွက်အဓိကပြဿနာကဘာတွေလဲဆိုတာနဲ့အဲ့ဒီပြည်ပခါတွေကြောင့်တိတ်နဲ့ချီနေတဲ့အိုးအိမ်မဲ့သူတွေရဲ့လက်ရှိအခြေအနေတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမထုတ်လွှင့်ခင်အရင်ဆုံးတော့တောက်ချန်နေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြီးညာပါမယ်ရှင
်။ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်ထားစုံစမ်းမှုတွေမရှိခဲ့ကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးပြု FBI ညွှန်ကြားရေးမှူးဟောင်း James Comey လွှတ်တော်မှာထွက်ဆိုခဲ့တဲ့မနေ့တုန်းကထူးထူးခြားခြား Twitter လူမှုကွန်ရက်မှာအတန်တိတ်နေခဲ့တဲ့သမ္မတထရန့်မှာဒီကနေ့မှာတော့လေးဝက်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်တာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ခဲ့တာကိုစုံစမ်းစစ်ဆေးနေတဲ့ FBI ကြီးကဲကိုပြီးခဲ့တဲ့လတဲ့ရာထူးကထုတ်ပယ်တဲ့အချိန်မှာရုရှားကိစ္စသူကောင်းထဲမှာရှိနေခဲ့တယ်လို့လည်းသမ္မတထရန့်ကပြောဆိုထားတာပါ။မနေ့တုန်းကလွှတ်တော်ကျမ်းစာဝယ်မှာတော့အင်ဂျီရောမြို့သားလူမျိုးရေးအချက်အလက်ရရှိအောင်ပေါ့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတထရန့်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်းနဲ့သူ့ကိုရာထူးကဖြုတ်ခဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ဂျီရောတာဝန်ရှိသူတွေကပြောင်းချကြလိန်လယ်ပြောဆိုခဲ့ကြောင်း FBI ကြီးကဲအောင်ကထွက်ဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောင်လိုက်ရေးတိုင်ဝမ်ကပြောဆိုထားတဲ့ကိစ္စပေါ့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုအလုတ်ကဖြုတ်လိုက်တာလို့လည်းလွှတ်တော်မှတ်တွေကပြောဆိုခဲ့ပါတယ်။ရုရှားရဲ့ကြားဝင်နှောက်ယှက်ခဲ့မှုပေါ့စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ထလထထောင်လိုင်းကော်မတီရှင်းမောက်ထွက်ဆုံမှုဟာရာယူကဖယ်ရှားမခံရခင်လတွေအတွင်းသမ္မတထွက်နဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ FBI အကြီးအကဲဟောင်းအနေနဲ့ပထမဆုံးအချိန်လူစုရှင်ညာထုတ်ဖော်ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာရုရှားကဂျောင်းဝန်စုပခဲ့တဲ့အကြောင်းအမေရိကန်ထောင်လိုင်းတိုင်ဝမ်ကအလေးနဲ့လက်ခံထားစေဖြစ်တယ်လို့လည်းကြားနာပွဲအတွင်းပြောဆိုခဲ့ပါတယ်။သမ္မတထွက်ရဲ့ပုဂ္ဂလိကအကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့FBI ကြီးကောင်ရဲ့ထွက်ဆိုချက်တွေအရရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုရပ်တန့်မှုညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့ထောက်ထားမရှိဘူးလို့ကြားနာပွဲအပြီးမှာပဲပြောဆိုခဲ့ပါတယ်
။အမေရိကန်ဆိုရရဲ့လူဝယ်ဆရဲစရန်နေပေါက်ကြားမှုနဲ့တရားစွဲဆိုခံထားတဲ့အမျိုးသမီးကိုသူ့စီမှာနောက်ထပ်ကိုယူထားတဲ့လူဝယ်ဆရဲစရန်နေရှိကောင်းရှိနေနိုင်သေးတယ်လို့ဆိုပြီးတော့တရားလုံရှင်းတွေကစာသားမင်းကြီးမှာမင်းမြတ်စစ်ဆေးကြမှာပါ။အဲ့ဒီအချိန်ထိသူ့ကိုဆက်ပြီးတော့ထိန်းသိမ်းထားဖို့ဘိုးဆိုရတရားသူကြီးကအမိန့်ချလိုက်ပါတယ်။အသက်25နှစ်အရွယ် reality ဝင်တာကိုအမခံနဲ့လွတ်ပေးလိုက်ရင်နိုင်ငံပြည်ပကိုထွက်ပြေးသွားနိုင်တယ်လို့တရားလိုရှင်းတွေကပြောပါတယ်။အင်မီရောကိုမိရှို့ပစ်ချင်တဲ့ကာတစ္စတန်ကနေတနီးယားမှာသွားနေမယ်ဆိုပြီးတော့ဝင်တာကသူ့ရဲ့မျက်စုစာအုပ်ထဲမှာရေးသားထားတယ်လို့လက်ထောက်ရှိနေဂျင်နီဖာဆိုလာရီတရားကနေပြီးတော့တရားသူကြီးကိုတင်ပြခဲ့ပါတယ်။လေမော်ယောင်ဝစ်ဆောင်တဲ့ချင်းချင်းခက်ခံထားရတဲ့ဝင်တာကနိုင်ငံတော်ကာကွယ်ရေးဆိုင်ရာသတင်းချက်လက်တွေကိုတရားမဝင်ရယူပြီးလွှဲပြောင်းပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်အတွက်သူ့မှာအပြစ်မရှိတဲ့အကြောင်းတရားရုံးမှာထွက်ဆိုထားပါတယ်။ဘိုးဆူရရဲ့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်တော့အမြင့်ဆုံးထောင်နဲ့ဆယ်နှစ်အထိကြာခံရမှာပါ။ဖာစီနဲ့အာရဗာသာစကားကျွမ်းကျင်သူဝန်တာဟာထိတ်ချဲလူဝက်လုံခြုံရေးကိစ္စတွေအတွက်နောက်ကျောင်းရာဇဝင်ရှင်းလင်းမှုရထားပြီးတော့ဂျော့ဂျီယာပြည်နယ်အော်ဂစ်စတာမြို့မှာအလုံးလုံးကနေတဲ့သူဖြစ်ပါတယ်။ဝန်တာဟာအဆူရရဲ့ထိတ်ချဲလူဝက်သတင်းတွေကိုမိတ်တူကူးယူပြီးအီးမေးလ်ကနေတဆင့်အွန်လိုင်းသတင်းဌာနကိုပေါက်ကြားစေခဲ့တာဖြစ်တယ်လို့အဆူရရှင်းတွေကပြောပါတယ်ရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်တွေဆွေးနွေးညှိနှိုင်းရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းထားတဲ့ဝန်ကြီးချုပ်ထရီဆာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကရွေးကောက်ပွဲမှာအထည်နာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရပါတီကလွှတ်တော်မှာအများစုနေရာပြန်မရတော့ပဲအရေးနေနေတာပါ။လူများစုနဲ့ထိ ंछ ုပ်ထားတဲ့လွှတ်တော်မှာပုံမှန်အင်အားတိုးလာစေဖို့နဲ့ EU ကထွက်ဖို့ဆွေးနွေးရမှာဗြိတိန်ကခိုင်မာအားကောင်းလာစေဖို့မျှော်လင့်ထားတဲ့ဝန်ကြီးချုပ်အနေနဲ့တုံးနေဆော့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလက်ချောင်းညနာပြည့်စည်ဖြစ်ခဲ့ရတယ်လို့ယာယီကထုတ်ပြဖို့ဖိအားယူနေလဲရင်ဆိုင်နေရပါတယ်ကိုဇန်နီယာ658ရဲ့အောက်လွတ်တော်ရဲ့636နေရာအတွက်ရှင်ပြန်ရမှာအနာရကွန်ဆာဗေးတစ်ပါတီက310လီဘာပါတီက258နေရာရရှိခဲ့တာပါဒါကြောင့်လဲကျန်နေရာတွေအားလုံးကိုကွန်ဆာဗေးတစ်ပါတီကနိုင်မယ်ဆိုရင်တော့မှအများစုဖြစ်ထိချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူးယူကောက်ပွဲမထိုင်ခင်မှာတော့ကွန်ဆာဗေးတစ်ပါတီက330လီဘာပါတီက229နေရာရရှိခဲ့တာပါတာဝန်ယူထားတာ17လလောက်မပြည့်သေးတဲ့ဝန်ကြီးချုပ်ထရီဆာမေအနေနဲ့နိုင်ငံရေးဖိအားယူချက်ရောယာရုကထွက်ပေးရမယ်ဆိုရင်တော့1920ပြည့်လွန်နှစ်တွေနောက်ပိုင်းဝန်ကြီးချုပ်တက်တန်းအတူဆုံးခေါင်းဆောင်တူလည်းဖြစ်လာနိုင်ပါတယ
်ပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတဦးနဲ့သူ့ရဲ့အမျိုးသမီးဖော်ကိုနိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တဲ့ဗီဒီယိုဖိုင်ကို IS စစ်သွေးကြွတွေကထုတ်ပြန်လိုက်ပါတယ်ဗီဒီယိုထဲမှာပါတဲ့တရုတ်မျိုးသားဟာပြီးခဲ့တဲ့လကဘလူချစ်စတန်ပြည်နယ်မြို့တော်ကတ္တာမှာပြန်ပြီးဆွဲခံထားသူဖြစ်တယ်လို့ပြည်နယ်ဆွေးနွေးတာဝန်ရှိသူတွေကဗီဒီယိုကိုတည်ပြပါတယ်။အသက်ခံထားတဲ့အဲ့ဒီတရုတ်နိုင်ငံသားတွေရဲ့အလောင်းတွေကိုရှာမတွေ့သေးတဲ့အတွက်အစိုးရဘက်ကတရားဝင်အတည်ပြုလိုက်တဲ့ဆိုတာမျိုးမဖြစ်ရအောင်အဲ့ဒီအရာရှိကသူ့ရဲ့နာမည်ကိုတော့ထုတ်မပြောပါဘူး။ပြန်ပြီးဆွဲခံထားတဲ့တရုတ်နိုင်ငံသားတွေသိဆုံးသွားတာဖြစ်ကောင်းဖြစ်မယ်လို့ပါကစ္စတန်ဆွေးနွေးကအကြောင်းကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟွာချိုရင်ကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲအထွေမှာပြောပါရယ်ဒီကိစ္စအတွက်ထူးဆိုရင်ကြောင်းနဲ့အဲ့ဒီတရုတ်နိုင်ငံသားတွေဖမ်းဆီးခံထားတဲ့ကာလတစ်လျှောက်လုံးသူတို့ကိုကယ်တင်ဖို့ကြိုးစားနေခဲ့တယ်လို့လည်းပြောခွင့်ရကဆိုပါရယ်ပါကစ္စတန်ရဲ့တရုတ်ဆွေရတို့ဆက်သွယ်ပြီးတော့အခြေအနေရဲ့ရက်ကိုနီလန်ပေါင်းစုံနဲ့စစ်ဆေးနေတယ်လို့လည်းဟွာချွန်ရင်ကပြောပါရယ်ကာတာမျိုးရဲ့တောင်ဘက်ကီလိုမီတာ50အကွာမက်စတန်အရက်မှာတရုတ်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်လိုက်တဲ့အကြောင်း IS အဖွဲ့ရဲ့သတင်းတွေကိုထုတ်ပြန်နေတဲ့အမတ်သတင်းဌာနကကြာတာမင်းနေမှာပြောပါတယ်မက်စတန်အရက်တောင်တန်းတွေပေါ်မှာ IS2 ရဲ့ဒီဌာနချုပ်ဖြစ်လာမဲ့နေရာကိုအစိုးရဘက်ကအထူးစစ်ဆေးရေးလို့ဖျက်ဆီးပစ်လိုက်ပြီလို့ပါကစ္စတန်အစိုးရကကြေညာလိုက်ပြီးနိုင်ပိုင်းအကြာမှာဒီစီးရီးယားအခြေဆိုင်အကြမ်းဖက်အုပ်စုကတရုတ်နိုင်ငံသားနှစ်ဦးကိုတတ်လိုက်တာဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ကြေညာလိုက်ကြပါရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သမင်မပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့တနင်္လာနေ့တိုင်းဒဝဲမြို့အနီးလူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တေယူပို့ဆောင်ရေးလေယာဉ်ပြတ်ကျသွားတဲ့ဖြစ်ဖြစ်တွေဝန်ထမ်းကြောင့်အမေရိကန်ကပြောလိုက်ပါတယ်ချီခွဲစရာဖြစ်ဖြစ်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်သူကအထူးဝန်ထမ်းစကားပါလို့ကြောင်းနဲ့စစ်ပစံရတာဝန်ရှိသူတွေမိသားစုဝင်100ကျော်လိုက်ပါသွားတဲ့လေယာဉ်မတော်တဆမှုကြောင့်ကြီးမားတဲ့နစ်နာဆုံးရှုံးမှုနဲ့ကြုံရသူတွေအတွက်စုတောင်းမြတ်တာပို့သလိုကြောင်းမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့သူဟက်တာနျူရက်ကပြောဆိုလိုက်ကြပါလေယာဉ်မူတန်းတွေစစ်ပစံတာဝန်ရှိသူတွေနဲ့မိသားစုဝင်တွေစုစုပေါင်း122ဦးလိုက်ပါသွားတဲ့လေယာဉ်ကအလောင်း32လောင်းထိတွေ့ရှိထားပြီး90ကျော်ကတော့ပျက်ဆုံးနေဆဲဖြစ်ပါတယ်။ရှာဖို့တွေ့ရှိထားတဲ့အလောင်းတွေနဲ့16လောင်းကိုဘသူဘဲဝါဆိုတာခွဲခြားတည်ပြုနိုင်ကြောင်းလဲဒီကနေ့ပဲတပ်မတော်ကော်ဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပြီးတည်ဆုံးသူတွေကတချို့ဒီကနေ့ဒီကြိုးတာတွေလုပ်ခဲ့တာပါ။ရှာဖို့ရေးလုပ်ငန်းတွေကိုတော့ရာသီဥတုအခြေအနေစိုးရွားနေတဲ့ကြားကပဲတတိယနေ့ဖြစ်ဒီကနေ့မှလည်းစစ်ရေးရင်တွေအရက်ဖက်ရေးရင်တွေနဲ့ဆက်လက်ဆောင်ရွက်နေကြောင်းလဲပြောဆိုထားပါတယ်။
မြောက်ကိုရီးယားနိုင်ငံဟာရန်သူစစ်သင်္ဘောတွေကိုတိုက်ခိုက်ဖျက်ဆီးနိုင်တဲ့မြေပြင်ကနေရေပြင်ဖြင့် cruise ပဲ့ခြင်းဒုံးကျည်စင်းကိုအအောင်မြင်မြင်ဆန်းသက်ပစ်လွတ်လိုက်တယ်လို့နိုင်ငံပိုင် KCN နေတဲ့ဌာနကဒီနေ့တောက်ချာနေမှာပြောပါတယ်။ကြာတာပြီးနေ့အစောပိုင်းမှာတော့ခေါင်းဆောင်ကင်ဂျွန်ဦးရဲ့ကြီးကြပ်မှုနဲ့မြေပြင်ကနေရေပြင်ဖြင့်ဒုံးကျည်အတော်များများကိုဆန်းသက်ပစ်လွတ်ခဲ့တယ်လို့ KCN နေတဲ့ကပြောပါတယ်။ကိုရီးယားရှေ့ဘက်ပင်လယ်ပြင်ပေါ်မျောနေတဲ့ပြင်းထန်တွေကိုမစ်ဆိုင်းဒုံးတွေနဲ့မလွဲနဲ့ပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါရယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်မှာမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေထပ်ပြီးတော့ချမှတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုမစ်ဆိုင်းဒုံးစမ်းသပ်ပစ်လွတ်တာဖြစ်တယ်လို့တစ်လအတွင်းမှာ၄ချိန်မြောက်လည်းဖြစ်ပါရယ်။ပထမ၃ချိန်စမ်းသပ်မှုကတော့ပက်ထင်းတက်ဒုံးကျည်တွေဖြစ်ပါရယ်။မြ North Korea and American Piazutigo Pekanine nuclear tape to a missile donji tolupo, say bank Piataragu, Chinisha to Niaraba. North Korea Baga, Akulu donji, Majakana, Jogi or Santa Pilo Niraha, Korea Jones Wedding, nuclear Kinsi, North Korea and Suniwe Piazana, a drap, Pubio, Kakela Zireno, American and Jaitana, Piokunyaga, Piosu Tavarishan.
Japan, Equi Akihito Nansombi, Tangasa Korane, and she's a mina, Naruhito Tina Sakaname Ubikabu, Lotoma, the Geneva, the Bulebare, Tato, she's a Tommy Shinabi, the long Kose Kutamun, CJ Wurinadre, Sekutamu Kayuniare, Equipi Akihitoa, Nepon Tonsen Nibaja, Tina Yayao, Solo Luja, Pigrenete, the Wora Piatagia Maro, Nepon Tonga Shinabi Pide, Pinsinine, Yaya Sakali, Shira, Senana Patalu, Shirin Sunimule, Japanangama, the Jovian Popola Garaba, Equipi Akihito Nansom. မဲ့အစီအစဉ်ဟာနှစ်ပေါင်းနေရာအတွင်းပထမဆုံးလက်ဖြစ်ပါလိမ့်မယ်ခမဲရောဘရင်ဟီရိုဟီတိုကွယ်လွန်ပြီးတဲ့နောက်1986ခုနှစ်ဇန်နဝါရီလမှာတင်းနေရရစက္ကန့်ကြီးမှာဘရင်အကီဟီတိုဟာတတော်50ချောင်းနဲ့ရှိနေပါပြီအကီဟီတိုဟာတတော်80ငါးနှစ်ပြည့်မဲ့2018ခုနှစ်မှာနန်းစွန်းမှုသက်ဆိုင်ရာတာဝန်ရှိသူတွေစဉ်းစားနေတဲ့အကြောင်းလည်းသတင်းတွေကဖော်ပြနေပါတယ်ဘရင်နန်းစွန်းနာမည်ဥပဒေတရားကိ ခဲ့ပါတယ်
။ချင်ပန်စီမျိုးတွေကိုလူသားတွေနီးတူတရားဝင်အခွင့်အရေးမပေးတော့ဘူးလို့ညွှန်ပြောပြီးတဲ့တရားရုံးကခြားသားမင်းတွေမှာတညီတညွတ်တဲ့ဆုံးဖြတ်တည်ပြုလိုက်ပါတယ်။တရားသူကြီး၅ဦးရဲ့ရေးသားချက်ထဲမှာချင်ပန်စီမျိုးတွေဟာလူသားတွေနဲ့အလားတူအရေးချင်းတချို့ရှိပေမဲ့လို့သူတို့ရဲ့လှုပ်ဆောင်မှုတွေကိုတော့စိတ်ချလက်ချလွှတ်ထားလို့မရနိုင်ဘူးလို့တရားသူကြီးထိုရီဝဘာကရေးသားခဲ့ပါတယ်။တိရစ္ဆာန်ခွင့်ရေးလှုပ်ရှားရေးအဖွဲ့ The Nine Human Rights Project ကတော့ဒီကိစ္စကိုအထက်တရားရုံးကိုတင်သွင်းမယ်လို့ပြောပါတယ်။ဒီအဖွဲ့ဟာချင်ပန်စီမျိုးနကောင်ဖြစ်တဲ့ချူမီနဲ့ကီဂိုတို့ကိုနေရာပြောင်းရွှေ့တဲ့ကိစ္စနဲ့တရားစွဲဆိုမှုလုပ်ထားတဲ့အဖွဲ့ဖြစ်ပါတယ်ရှင
်။ဆွန်လာစကိုရဲ့တောက်ကြနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါ။အခုကစပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးဒေါ်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းပြောပြပေးပါပါရှင်။ကနေဒါနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကနေဒါပြင်ခံချုပ်ဒေးဗစ်ဂျွန်စတန်အိုအွန်တိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်ထရီဝင်းတို့နဲ့ကြာသပတေးနေ့ကတီးခြားစီတွေ့ဆုံပြီးပညာရေးအပါအဝင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်။
ကနေဒါနိုင်ငံကို၅ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့ကကြာသပတေးနေ့ကကနေဒါဘုရင်ကံချုပ်ဒေးဗစ်ဂျွန်ဆန်နဲ့အော်တဝါမြို့ကဘုရင်ကံချုပ်ရဲ့နေအိမ်မှာတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုအတွင်းပညာရေးနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းအပါအဝင်ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြသလိုရှေးဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရပြင်အော်တိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်ထရင်ဝင်းနဲ့လည်းဒေါအောင်ဆန်းစုကြည်မနေ့တုန်းကတွေ့ဆုံခဲ့တာပါမြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုကနေဒါနိုင်ငံရဲ့ Federal Snit အထွေထွေတွေကိုမြန်မာပြည်သူတွေကိုမျှဝေသွားဖို့နဲ့နိုင်ငံပြည်သူတွေအကြားမှာထိတွေ့ဆက်ဆံမှုတွေတွန်းမြင့်သွားနိုင်ရေးဆွေးနွေးခဲ့ကြတာပါဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာနိုင်ငံအစိုးရတွေကြားမှာသာမကပြည်သူအချင်းချင်းကြားမှာလည်းထိတွေ့ဆက်ဆံမှုတွေပိုးပြီးတော့များလာဖို့မျှော်လင့်တဲ့အကြောင်းကနေဒါရောက်မြို့မကြီးလှူရှာသူတွေကပြောပါရယ်အခုခီးစဉ်ကနေနိုင်ငံခြားပါလီမန်ချစ်ကြည်ရေးနဲ့တွေ့မြင်လာနိုင်ပွဲရှိတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ဖြစ်ရောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါရယ်
အဓိကကတော့ဒီဟိုဘက်မှာရှိတဲ့ကျွန်တော်တို့ပါလီမန်နဲ့ဂရီးကနေဒါမှာရှိတဲ့ပါလီမန်မြန်မာပါလီမန်နဲ့ကနေဒါပါလီမန်နှစ်ခုရဲ့ချစ်ကြည်ရေးကိုအခန်းကဏ္ဍကိုမြင့်နေတာပေါ့နော်နံပါတ်၁ကတော့အဲ့ဒါပြီးတော့မှကျွန်တော်တို့ဒီဆောက်ပိုင်းရေးဆိုင်ရာကိစ္စတွေကုညီရေးဆိုင်ရာကိစ္စတွေနောက်လူ့ခွင့်ရေးကိစ္စတွေဒါတွေလည်းအများကြီးကျွန်တော်တို့ဟိုဘက်တွေပဲအပြန်အလှန်တွဲဆောင်နေတာရှိတယ်ဆိုတော့ကျွန်တော်တို့ကတော့ positive ပေါ့နော်အကောင်းမြင်ဝါဒနဲ့အများကြီးထွန်းတက်မှုတွေရှိနေမယ်လို့ကျွန်တော်တို့မြင်ပါတယ်
လလဆယ်တူရန်တိုမြို့မှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတူရန်တိုမြို့တော်ဝင်တဲ့ဒီကနေ့တွေ့ဆုံဖို့ရှိတယ်လို့အဲ့နောက်တူရန်တိုရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံအောင်ပါပါဒီကနေ့အစီအစဉ်တွေနဲ့ပတ်သက်လို့တော့ကိုတင်မတီစောစောကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဒီမှာတော့အဓိကအဖြစ်ကျွန်တော်တို့အပိုင်း၃ပိုင်းကွဲထားတယ်ပေါ့နော်ပထမတစ်ပိုင်းကတော့ဒီတူရန်တိုဒီမေယာတွေတော့ကောင်ဆယ်လာတွေနဲ့ပတ်သက်တဲ့ဒီအင်ဗက်စတာတွေနဲ့ပတ်သက်တဲ့အပိုင်းကတစ်ပိုင်းပေါ့နော်အဲ့ဒါက first meeting ဖြစ်ပါလိမ့်မယ်ပြီးတော့မှ second meeting မှာကတော့ကျွန်တော်တို့လုံးဝအာမီကွန်မြူနတီပေါ့နော်တိုင်းသားမြန်မာပြည်ပေါ်ရေဒီပေါ်ရောက်မြန်မာနိုင်ငံသားတွေနဲ့အဲဒေါ်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့ခန္ဓာပေါ့နော်အဲ့ဒီမှာတော့ member meeting မပါပါဘူးပြီးတော့မှနေ့ကနေ့နာရီခွဲမှာကတော့ဒီ community leader တွေနဲ့အဲကျွန်တော်တို့ဒီ PSOV လို့ခေါ်တဲ့ parliamentary function ပါပါပေါ့နော်ဒီ parliament ထဲကမြန်မာအရေးကိုလှူရှားသောသူများနဲ့ ကျွန်တော်တို့ဒီမြန်မာနိုင်ငံကြီးမှာတက်ကြွလှရှားတဲ့အဥဆောင်တော်သူတို့ပြောရမှာပေါ့နော်အဲ့ဒီချို့နဲ့ထက်ပြို့ဆိုပြီးအဓိက၃ဘိုင်းပေါ့နော်အဲ၃ဘိုင်းခွဲထားပါတယ်
တော်ဆန်းစုကြည်ဥဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဖက်ဒရယ်နိုင်ငံများဖိုရမ်ကစီစဉ်ကျင်းပတဲ့ကနေဒါဖက်ဒရယ်စနစ်အတွင်းတက်မရောရဲ့အခမ်းအနားတက်ဖက်ရက်ဖက်ဆက်ဆံရေးနဲ့ကနေဒါရက်တက်ဖွဲ့ရဲ့အခမ်းအနားဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကနေဒါနိုင်ငံကို၅ရက်ကြာရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာတော့ကနေဒါဝန်ကြီးချုပ်အပါအဝင်ကနေဒါအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပြင်ကနေဒါရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံကြပါကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံမှုအတွင်းမှာတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအလေးထားဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါအစိုးရကဒေါ်လာ၈တန်းကျော်ကူညီမဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုအပြီးမှာကြေညာခဲ့ပါတယ်။ကနေဒါခီးစဉ်ပြီးမှာတော့ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာဆွီဒင်နိုင်ငံကိုခီးဆက်အောင်မှာဖြစ်ပါတယ်ရှင်။
မကင်ဖြူတွေပြောပြခဲ့တာပါရှင်အခုတော့ကချင်ပြည်နယ်ကစီးရဲတက်မှနေတဲ့အခြေအနေအိုးအိမ်ရွှေပြောင်းသူတွေရဲ့အခက်အခဲနဲ့ကချင်ပြည်နယ်မှာအခုလိုစစ်ဖြစ်နေတာ6နှစ်တင်းတင်းပြည့်ခဲ့ပြီဆိုတဲ့အကြောင်းလေးကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ကရွှေမော်ရင်းလုံသားတွေနဲ့ဒေသခံ300ကျော်ဟာဒီလ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာဖို့စစ်တပ်ကညွှန်ကြားခဲ့တဲ့အတွက်တနိုင်းမြို့မှာခိုလုံနေကြရပါတယ်။ဒါပေမဲ့လက်ရှိခိုလုံနေကြတဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့နေရာတွေမှာအာဏာပိုင်တွေကနေခွင့်မပေးဘဲထပ်မံပြောင်းရွှေ့ဖို့ညွှန်ကြားခဲ့တဲ့အတွက်အဲ့ဒီနေရာဟာလုံခြုံရေးအားနဲ့နေတဲ့အကြောင်းဒုက္ခအသည်တွေကိုအကူအညီပေးသူပါပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါမယ်ရှင်။
တနိုင်းမြို့နယ်ထဲကမော်သွင်းကနေဖက်ခွာသွားတဲ့အိုးအိမ်မဲ့ဒုက္ခသည်တွေကိုတနိုင်းမြို့ရဲ့နေထိုင်ခွင့်မပြုဘူးလို့မြန်မာအာဏာပိုင်တွေကလည်းညွှန်ကြားလာကြောင်းခရီးရန်ကက်သလစ်အသင်းတော်ကူညီရေးဖွဲ့အတဝန်ရှိသူဦးနော်တောင်ကပြောပါတယ်
ဒီပြောင်းခံရတဲ့ဥယျာဉ်ဆွေးခွာရတဲ့မိမိအိမ်နေပြီနေရာမရှိတဲ့လူတွေပဲဒီတနိုင်းရောက်နေတဲ့လူက300လောက်ရှိပါခင်ဗျအဲဒေတာခါနောက်ပဲရှိပါတယ်ခင်ဗျအဲအဲ့တော်ဒီကိုအစိုးရအနေနဲ့ကပေါင်ရာကျေးရွာကိုရှိပြောင်းနေဖို့ဒီနေ့ကတော့သူတို့ကိုအယုံမှခေါ်ပြီးမှဒါဖြစ်အပ်ပေးနေတာသိရပါတယ်သူတို့ကဒုံချုံမှုမရှိဘူးလို့ပြောတဲ့အချိန်မှာဒုံချုံမှုကတော့တနိုင်းရောက်တဲ့ဒုံချုံမှုမရှိဘူးလို့သူတို့ကအဲ့လိုပြန်ပြောပါတယ်ပါလာရေးဆရာကြီးအနေနဲ့ကတော့ဟုတ်အိမ်မှာခုကျောင်းမှာအာကူတကြီးရောက်လာတဲ့လူတွေကိုပြန်သွားကြပါလို့ကျောင်းရှိပါလို့ပြောဖို့ကတော့ကျွန်တော်တို့လည်းအခက်အခဲရှိတယ်လို့
တနိုင်းမြို့နယ်တွေကိုရောက်ရှိလာတဲ့မော်လုတ်သားများစုဟာနေရကိုပြန်ကြပေမဲ့လည်းမော်သွင်းဒေသခံရွာသားတွေအနေနဲ့နေထိုင်စားသောက်ရေးမှာခက်သွေနေတာပါဒုက္ခသည်တွေတောင်းနေဖို့ဆိုပြီးအစိုးရကနေပေးထားတဲ့တနိုင်းမြို့နယ်တွေကနောက်လုံကောင်ရာကြီးရွာဟာလုံခြုံရေးရစိတ်ချဖွယ်ရမရှိဘူးလို့ဦးနော်တောင်ကဆက်ပြောပါတယ်
။ကောင်ရာကလူဒီတောင်မှာအဲ့ဒီနေရာမှာဟိုနေ့ကလည်းကြီးကြတယ်ဆိုပြီးမှလူ၃ယောက်ဒဏ်ရာရတဲ့အကြီးဖြစ်သွားတဲ့အတွက်အဲ့ရကောင်ရာလူဒီတောင်မှာတချို့တနိုင်းမှာရောဆွဲပြေးတင်းချောင်းနေတာရှိပါတယ်ခင်ဗျ။ဟိုလုံခြုံရေးပိုင်းဆိုင်ရာရောအဲ့မှာမနေဘဲနဲ့မိမိရဲ့ကျွာကိုပြန်ဖို့အတွက်ရောတော်တော်လေးကြက်ခဲမှုအနေထားတော့ရှိနေလို့ကျွန်တော်လည်းရောမြင်ပါတယ်ခင်ဗျ။
ပြီးခဲ့တဲ့ဆွန်လ၄ရက်နေ့တုန်းကမြမတမတော်နဲ့ကချင်လူလိုက်ရေးတမတော် KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နောင်လူကောင်ရာကြေးရွာတဲ့လက်နဲ့ကြီးကြီးကြားရပေါက်ကွဲခဲ့လို့မိသားစုဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်ကလည်းရှိထားတာပါ။တနိုင်းမြို့နယ်တွင်းကသံပလားမော်ဝံပလားမော်အောင်လွတ်မော်တုံမလီမော်ချောင်းစုံမော်နံပြူမော်နံကုမော်မှနေထိုင်ကြတဲ့ဒေသခံရွာသားတွေနဲ့ရွှေနဲ့ပရင်းကိုသပိုင်းသဏ္ဍာန်ရှာဖွေသူ့ဖို့သူမော်လုပ်သားတွေဟာတောင်းနေစီရှိနေပြီးမော်သွင်းကလည်းသပွဲပွဲထွက်ခွာလာနေတယ်လို့မော်သွင်းလုပ်ငန်းပိုင်ရှင်ဆိုင်းအိုက်ကပြောပါတယ်
။ဆိုင်းပွဲကြည့်တဲ့နေရာကျတော့ဒီမော်နဲ့တော်တော်လေးနီးနေတယ်လေ။ဟောမှာအတန်ဒီပါဆလကြားရဆိုတော့လူရပူလန့်တော့အားကျင်းကျင်းနဲ့ဆိုတော့အကုန်လုံးလုပ်ငန်းရှင်တွေကအကုန်ဆုတ်ပြန်ပြန်တော့ကြတယ်ကွာတော့မော်ရမလူရှိတလားသူလေတုံးသေးနဲ့ပြန်နေလို့ပြန်ကားနဲ့ပြန်နေလို့ပြန်ပေါ်အဲ့ဆက်လေးလေးပြီပေါ့လိုင်းလျှောက်ပြန်နေလို့လည်းပြန်နေပုံသေးလုံးကလည်းသုံးလေးဆလောက်တခါလေးတန်းတက်သွားတယ်ဆက်လေးကလည်းခါတိုင်းပုံမှန်6000ပဲလေတယောက်ကိုအနိုင်ကြီးကိုပဲပေါ်ရတယ်အခုကတယောက်ကို2000 ပဲ3000လေးပေးရတယ်ဗျာဒီမော်ထဲကနေဒီဂိတ်ယူကတယောက်ကို3000 4000အဲ့လိုပေးရတော့တချို့လူတွေကမတက်နိုင်ဘူးလေဒီလိုအချင်းလုံးနေတဲ့ဆင်မကြီးလေးဆိုတော့အဲ့လိုင်းလျှောက်ပြန်
ဒီလိုမော်သွင်းကနေထွက်လာသူများနေတာကြောင့်တည်ယူပို့ဆောင်ရေးရင်စရစ်တွေအဆမတန်ထိုးသက်သွားတယ်လို့ဆိုင်းအိုက်ကပြောပါတယ်။ဒါ့အပြင်ဒီပြောင်းရှိဒုက္ခသည်တွေကိုပါတာရေးအသင်းဖွဲ့တွေစွာရောက်ကြိုဆိုဖို့ကလည်းအာဏာပိုင်တွေကလည်းပိတ်ပင်ထားတဲ့အခြေအနေမှာရှိနေပါတယ်။ဒီသဏ္ဍာန်မြို့နယ်ထဲကမော်သွင်းတွေဟာ KIO ကနေထိန်းချုပ်ထားတာဖြစ်ပေမဲ့လုပ်ငန်းရှင်တွေအနေနဲ့သက်ဆိုင်ရာဆိုရဌာနတွေကိုလည်းအကောက်ခွန်ပေးနေရတယ်လို့ model lungan sih sign aika piawaare.
Lecik mori alung alo ikan suya ni me asingi ni lalu macam ni. Tapi me eh tu me asal la tu tapi me le ikan suya tu aku nak kau ngai nak beli ni no. Tapi me tu ada hari ni le tinggal tinggal aku nua di suya ye tanah bangsa kopi ni ada beli.
Tama ro ni le tanai mui le tega model ni ku tengchuk luda jauh. Aku modern si dia di rata, sesuai ye lusang ni rata dia lo. Kecuali lumu pun juga ye kunya tu 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 ye muka sahaja biar barai.
Tetap ke alam tadi naik jalan sehingga ini adalah pekan lupa, no? Tetap yang dia jinai komuniti, eh, itu bukan limited tu. Nah, terus datang lah lusang tu, kita orang ni. Aku kata, tiada pun dia pun sudah hari. Nengah ni aku ye koma niari ni dia. Ya, lo, mana kau pun si mau kau pun kau kan ni. Dah jom ina jinai, dah jom bawa dia jadi satu tujuan ni ya. Mandi ni aku tetap kan ini semin ni kan susu sih ni, tapi kau ikut pandi ya, kan? Dah dah cuci jah. Dia jadi tujuan ni ya.
มาอารมณ์ตัวร้อนชงเอามาที่อารมณ์สุดท้ายอยู่บ้านเราอันนี้ที่ไหนก็สิ่งเดียวเนี่ยมาตั้งมรณะตั้งยันแล้วนะกันพอรู้จักสิ่งที่พี่ก็คิดป้อนนี่นะฮะยี่ปอมีเอาตัวยันสาระตัวเนี่ยอันนี้อาจจะตัดสายนี่ได้ลูกวิพันธ์พิจารณาหมู่ที่สี่ท่าเดี๋ยวตั้งมรณะเนี่ยตั้งยันหมดเรื่องกูทิ้งช่วงมาส่วนนี้ในมีการตั้งยันแล้วนะกันพอรู้เนี่ยสิ่งที่เปลี่ยนทางลำแม่ชินีมาชินีบาร์เลยคุณยะนั่นก็เองจบจากเรื่องว่าเช่น
กระเช้นสิ่งสองปีดูเรื่องนี้จงด้วยนี่อะไรแค่เรื่องมาที่ก็แค่เรื่องเราเนี่ยทางเงินจะเป็นอะไรเดี๋ยวลูกนี่จีน่ามีมาจำบาลเลยสิบวันเช้าหนึ่งปีเที่ยงมาสุดท้ายก็เดียร์ลาดูเรื่องเปลี่ยวไปเลยที่ก็ตัวนี้เรื่องนี้ละก็เองเปลี่ยนหนึ่งปีเปลี่ยนเลยเปลี่ยวไปเลยเพื่อให้มีมาเป็นเรื่องดาวกู้มือจากเดิมจะทำอะไรเช่น
โอเคก็เช่นปีนี้มาสิบวันเลยจะจบยังเปลี่ยนให้พี่บ้าละฮะที่คณิสุยช่วงนี้เปลี่ยนพี่บ้าเลยช่วงนี้เปลี่ยนเที่ยงมาสุดท้ายวันเลยก็เช่นปีนี้ด้วยงานยูจีรีมาดามก็นั่งงานกายก็เช่นมิวตาเรียกบ้าเจ็บบ้าเก็บบ้าเลยยูจีน่ามิวสุดท้ายบุ๋มมโนกุยมาเจ็บบ้าเกียร์มาโรลูกคนที่ท้องจะเล่าเตี้ยวเข็บดีที่คณะมาสิช่างตุกขาเดรีว่าป่าวเวนเตี้ยวเข็บบ้าเลย ยี่จีน่ามิวแต่ก็มีเช่นสิ่งสำคัญมากในไทยนี่แหละอุตุเรื่องก็สิ่งสำคัญที่เรื่องเลสิจงตัวนี้อะไรแค่แค่กูอคุลูเปียวบาร์เลยตอนนี้สิ่งเหล่านี้ตัวจะยี่เดนลูกค้าไปเรื่องอสังเดชดาริตัวแต่อารมณ์เจ็ดดาบเจ็ดตัวสุดที่อะไรปอบเจ้าเล็บเจ้าเอามาโมยโรนาโยคุณก็บอกอะไรอย่างนี้สิบาร์เลยสักคุณสนุกก็กูเป็นสนิทเป็นน้องเป็นนิจอะไรอาจจะคุณก็เปลี่ยนเรื่องดูจีจีลาบีอีบานเนี่ยตัว
ยังไงเราตัวเป้าเอลูยาบาร์เลยคือเราอารมณ์ยุ่งตัวเป้าเอลูเลยไม่จริงตัวเลยแค่ยุ่งตรงนี้ที่ลาบยังย่อเอเนียเซนคินที่จับเจ้าตัวนี้มาดูมุ่ยไปมาดูยอดโรเลกูอธิเคชิลาบาร์เลยลูกอะไรเนี่ยอธิเคบอกน้องเสียช้าอธิเคเรียกเราสันนิยิกาเจ้ามาเย่เนี่ยกลิ่นวิเย่ปีนัยพิจารณ์เปียบาร์เลย
โน้มาลูลาโซโรเอจันจินาเบชิลาโบสัยลูลาโซโรก็เอจันโรที่นี่ที่นี่เลือกยังเราชัดเลยเรายังไม่สละกูที่ที่ตั้งสละที่อาเลนงเงี้ยบูบามาซึ่งยี่สิบสองเลนชิบูปานิเบสัสยาลิเจติชิดาลิอากูจะโน้ตีขึ้นมาในเดสต์ยี่สิบเจ็ดชิบูตัวเนี่ยเดบาเบคเคชิดาลายามาเนี่ยเราเจ็ดกองยองซานเลยสมุกเป็นสัญญาลิบาเบลูสโนบาโน้ตีเจ็ดชิบูมาสโนโรเจ็ดกองยัง
ลูกยอมละชินดอมาชินโอไม่ชินเลยเนี่ยบวชชินเลยเราโอ้ช่วงนี้จามินอะไรก็ชินสิบวันด้วยมาก็ชินสิช่องทุกข์ได้แต่ตอนนี้ต้องเจอสิจังกูเลยตั้งมากะทุกอย่างท้าบาร์เลยที่กันนี่สิจับบุกมาจิมบาร์เลยลูดูสุดดอมเวอขานากะสุยากูต้องสุไลเดชเชดเวกูขานาจิมบาร์ยี่กอมจีดูยมูกูโซเจก้าคุลูพิอบาร์เลยเออจรรุสุยากูต้องสุดาสิบาร์เลยแต่ละเจ้ามารูบาร์เลยสุยจรรุ สิ่งเดียวมาในการลงเลยจนเราเสียเงินนั่นนั่นตอนนี้ยิ่งการนั่นเนี่ยที่จะจริงเนี่ยอันนี้ต้องสุดจะเป็นไปเลยที่เราจนเราตายได้ลงจริงเนี่ยสิ่งนั้นเนี่ยเพื่อจะมีโอกาสที่เราจนเราดูจริงเนี่ยอันนี้จะทุบตัวได้หลายสิ่งเนี่ยที่เราอากุศลลดละตั้งแต่มาทุกสิ่งจริงจังแบบที่ชิดนายจริงจิตสุริยอุตสาหเป็นไปเลยในสัตว์ที่เดินลง มาในงานเราทำได้ในกากวยุ่งเสียชุดเกลี่ยแต่ในท้องสักคุมาในเช้าเย็นเนี่ยสุริยอุตสาห์เลยที่เกิดได้ที่เขาเด็กพบดูไปเลยสุริยแต่ที่จะติดชนุปาวาเลยก็เช่นลุลัยจะพูดกี่อายฮะท้องกูอากุศลลีกุนเดกาซาเดมีเบียกขยะเสกเฮียมาสักคนในจับปีเดนเราในท้องจะเสร็จตะคุณเนี่ยมาจะจบยังสิบวันเปลี่ยนเป็นพิบวาลาระพิบาร์เลย ဒီ6နှစ်တာကာလအတွင်းမှာတပ်ပွဲပေါင်း 3,500 ကျော်လောက်ဖြစ်ပွားခဲ့တယ်လို့ KIA ကအစင်းမြင့်အရာရှိတဦးကပြောဆိုကြောင်းဒီနေ့ထုတ် 7 day နေ့စဉ်သတင်းစာမှာဖော်ပြပါတယ်။ဒီအပိုင်းတွေအတွင်းမှာတော့တနိုင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသကထောင်နဲ့ချီရဲ့ပြည်သူတွေဟာတနိုင်းမြို့ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်
။ကိုမိုးစောပြောပြခဲ့တာပါရှင်။မြန်မာပြည်မှာနိုင်ငံတကာဆိုင်ရာတိုးတက်မှုတွေရှိလာနေတဲ့ဆိုပေမဲ့လည်းအရင်တုန်းကနဲ့အခုလောလောဆယ်ဖြစ်နေတဲ့ပြည်ပခါတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးရသူပေါင်းကတော့2သိန်းကျော်ရှိနေပါတယ်။ဒီအကြောင်းကို VOA သတင်းတောက် Steve Sanford ကစစ်ပေးဆောင်ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းထားပါတယ်။ကိုကျော်အောင်လွင်ကပြောပြမှာပါရှင
်။ဒါကတော့ Ikuta စစ်ပေးဆောင်ဒုက္ခတွေစခန်းမှာပါ။ဒီမှာကရင်ဒုက္ခသည်3000ကျော်ရှိပါတယ်။အခြေခံလိုအပ်တဲ့ပံ့ပိုးမှုတွေကိုနိုင်ငံတကာနဲ့ဒေသတွင်းကနေရပါတယ်။ဒုက္ခသည်အများစုကအရင်ကဖြစ်ခဲ့တဲ့ပြစ်ပကတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့နေရတာပါ။အခုထပ်ပြီးတော့သူတို့ကြုံနေရတာကတော့ထောက်ပံ့ရေးရမုံငွေတွေဖြတ်တောက်မဲ့အရေးကြောင့်တေချာခိုင်မာတဲ့ပြန်လည်နေရာချထားမှုအစီအစဉ်တွေမရှိသေးဘဲစခန်းတွေပိတ်လိုက်ရင်ဘလို့ခီးဆက်ကြမလဲဆိုတဲ့ကိစ္စပါပဲ။ညင်မြုပ်မိုင်းတံကိုခံခဲ့ရသူစိတ်ကလူကသူနေခဲ့တဲ့ဇာတိကျေးရွာကိုဘာမှအဆင်သင့်မဖြစ်သေးခင်ကမန်းကရန်ပြန်ရမယ့်အရေးဟာရင်လေးစရာပဲလို့ဆိုပါတယ
်။ရင်းမဲမှာကေရခတ်တဲဟာနဲ့ရတောသာလျှော့လာနဲ့
အဲလိုကျွန်တော်တို့မှာရေးစရာလမ်းလုံးဝမရှိတော့ပဲဒီစခန်းကနေထွက်ပြီးရွာကိုပြန်ရတော့မယ့်ကိစ္စကတကယ့်ကိုခက်ခဲမဲ့ခီးပဲဖြစ်ပါလိမ့်မယ်။ကျွန်တော်ရဲ့ဇာတိမျိုးကိုလုံးဝပြန်လို့မဖြစ်ဘူး။ဒါကြောင့်လဲဆိုတော့ဗမာစစ်သားတွေအဲ့ဒီမှာရှိနေတော့မယ်ရွာကိုပြန်ဖို့ကျွန်တော်ကြောက်တယ်ဗျ။တိုင်းဒေသတော်တော်များများမှာခံမှန်းလို့မရနိုင်ပဲဖြစ်ပွားနေတဲ့တိုက်ပွဲတွေကဆက်ပြီးတော့ရှိနေသေးတာမို့အဲ့ဒီဒေတာတွေကပညာရေးစနစ်ကိုလည်းထိခိုက်စေပြီးတည်ငြိမ်မှုမရှိနိုင်ပဲဖြစ်နေပါလေ။ဒါပေမဲ့လည်းကရင်ပြည်နယ်မှာခိုင်မာမှုမရှိလာတဲ့အပြစ်ခတ်ရစဲရေးဆိုတာရှိနေပြီးအစိုးရကလည်းကျောင်းတွေကိုတိုးပြီးတော့စောက်ပေးမယ်လို့ကြေညာပေးထားတာကြောင့်ဒေတာတွင်းကျောင်းသူကျောင်းသားတွေအတွက်တော့စိတ်သက်သာစရာပါပဲ။ဒီစခန်းထဲမှာပဲပညာသင်ကြားခဲ့ပြီးတော့ဆရာပြန်ဖြစ်လာခဲ့တဲ့မြတ်တော်ထူးကတန်းတူညီမျှမှုတွေရှိဖို့လိုအပ်နေတယ်လို့ဆိုပါတယ
်။နေဒီပူလုကတ်ဘေခါပူဆိုရင်ပဲအလိုပဲလိုက
တိုင်းသားမျိုးစုတွေအားလုံးဒီနိုင်ငံတစ်ခုတည်းမှာစုပြီးနေကြတာပါ။အားလုံးညီမျှတဲ့အခွင့်အရေးနဲ့တန်းတူထားဆက်ဆံတာမျိုးကိုကျွန်တော်မြင်နေပါတယ်။ဒါပေမဲ့ဒါတွေကတကယ်တမ်းမှရှိမနေပါဘူး။အဲ့ဒါတွေကဒီကနေ့ကျွန်တော်တို့ရင်ဆိုင်ရမယ့်အခြေအနေတွေပါပဲ။ဒေသတွင်းကလူမှုအဖွဲ့အစည်းတွေကတော့ရွာသူရွာသားတွေကိုမြေယာပိုင်ဆိုင်ခွင့်ဆိုင်ရာကိစ္စတွေတင်ကြားပေးနေပြီးနိုင်ငံခြားစီးပွားရေးလုပ်ငန်းတွေဟာအရင်စည်ရေးပြိပကဖြစ်ပွားခဲ့တဲ့နေရာတွေကိုခက်မြန်မြန်ဝင်ရောက်လာနေကြတယ်လို့ဆိုပါတယ
်လက်ထပ်ကဖုတ်ကမလာတဲ့တဖာကောဟာနေမယ်လားအဝတ်တဲ့ဖာတတို့နေပါတာကတက်လို့လက်လက်ပွဲတော့
ဒီဘက်ကလူတွေကိုဘာမှပြောဆိုတာတွေမရှိပဲနိုင်ငံခြားကုမ္ပဏီတွေမြန်မာပြည်ထဲမှာလာပြီးတော့ရင်းနှီးမြှုပ်နှံနေကြပါတယ်ဒီလိုလောရွက်တွေကြောင့်ဘာတွေဘလို့ဖြစ်လာနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးဒီကုမ္ပဏီတွေကဒေသခံရွာသူရွာသားတွေကိုအသေးစိတ်သတင်းအချက်အလက်တွေဘာမှမပေးပါဘူးကုမ္ပဏီတွေကဒေသခံလူထုအတွက်လူမှုရေးဆိုင်ရာတာဝန်ယူမှုတွေကိုတွဲပြီးလှုပ်ဆောင်ရမယ်ဆိုတဲ့ကိစ္စကိုထည့်သွင်းစဉ်းစားတာမရှိပါဘူး
။ကရင်မျိုးသမီးတင်းကဇီပိုရာစိန်ပြောခဲ့တာပါ။မြန်မာပြည်မှာတိုးတက်မှုတွေကတရိပ်ရိပ်ဖြစ်ထွန်းနေတာပါ။တိုင်းဒေသဒေသတော်တော်များများကတော့စီးပွားရေးလုပ်ငန်းတွေသူတို့ဒေသအတွင်းဝင်ရောက်လာနေတာနဲ့အတူလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့ကိုယ့်အိမ်ကိုယ့်ရာကိုပြန်ပြီးတော့အခြေချနိုင်တဲ့အလုပ်ဖြစ်မဲ့စီမံကိန်းမျိုးတွေကိုမျှော်လင့်နေကြပါတယ်ခင်ဗျာ။
ဘာကြီးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြမတရမစီးပွားရေးအခြေအနေကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စီးပွားရေးတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးပြဲလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိများဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ romis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်သွယ်ဖို့ကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီလိုကဘာရောက်လာလဲဆိုတာကကြိုဆိုပါရစေ။
ဒီအမေရိကန်တန်ကနေတိုက်ရိုက်လေလံဆွေးနွေးကစီစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်လည်းထပ်မံဖိတ်ခေါ်ပါရစေ။
VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ဖတ်ယူနိုင်နိုင်ကြပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေအမေရိကန်တခွင်နဲ့အတူတိုက်ပန်တဲ့ဤပညာအစီအစဉ်မှာမြန်မာပြည်ရဲ့အထင်ကရအေယာဝတီမြစ်ကြောင်းမတိမ်ခေါ်ဖို့နဲ့မြစ်ကြောင်းအသုံးပြုနိုင်ရေးဘာတွေလိုအပ်နေသလဲဆိုတာကိုအခုလိုနားဆင်ရပါမယ်
။ဝေရင်းနီးလေတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်လေးအားလေးရှိပါတယ်။အဲ့တချိန်တည်းမှာပြည်သူလူထုရဲ့အားလည်းအများကြီးလုံးလို့ရှိပါ
တယ်။မြစ်ကြောင်ထိန်သိမ်းရေးဆောင်ရွက်နေတဲ့ဦးဆိုမင်းအောင်ရဲ့ပြောပြခြင်းနဲ့အတူနှာစင်နိုင်ပါတယ်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပါပါရှင်။Alibaba Group Online စီးပွားရေးလုပ်ငန်းကိုမတည်သူတရုတ်နိုင်ငံသား Jack Ma ဟာကမ္ဘာပေါ်မှာအချမ်းသာဆုံးစီးပွားဝင်သူတစ်ဦးဖြစ်ပါတယ်။အခုလိုသူအောင်မြင်မှုရတာဟာသူ့ရဲ့လုပ်ငန်းမှာအမျိုးသမီးဝန်ထမ်းတွေကအများစုပါဝင်တာကြောင့်ဖြစ်တဲ့အကြောင်းပြောပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အခန့်ကဏ္ဍဘယ်လိုရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်ကတင်ပြပေးထားပါတယ်ရှင်
People keep on asking me, say, why within 15 years Alibaba could grow so fast.
People ကကျွန်တော်ကိုမေးလေရှိကြတယ်။ဘာကြောင့်15နှစ်အတွင်း Alibaba ဟာတဟုန်တို့အောင်မြင်ရတာလဲဆိုပြီးလူတွေကကျွန်တော်သိက္ကံကောင်းတယ်လို့ထင်နေကြတယ်။ဒါပေမဲ့ကျွန်တော်ရဲ့အောင်မြင်မှုလျှို့ဝှက်ချက်ဖြစ်တဲ့ Alibaba တစ်ချိန်တို့အောင်မြင်မှုကအမျိုးသမီးအမှုတန်းတွေအများကြီးရှိလို့ပါပဲ။ကျွန်တော်တို့ကုမ္ပဏီကိုမတည်တဲ့လူတွေရဲ့35ရာခိုင်နှုန်းကအမျိုးသမီးတွေပါ။ကုမ္ပဏီရဲ့အဆင့်မြင့်အရာရှိ34ရာခိုင်နှုန်းဟာအမျိုးသမီးတွေပါအမှုတန်း52ရာခိုင်နှုန်းကျော်ဟာလည်းအမျိုးသမီးတွေဖြစ်ကြပါတယ
်အဲ့ဒါကတော့ Alibaba Group ကို online စီးပွားရေးလုပ်ငန်းကြီးကိုမတည်ခဲ့သူကမ္ဘာမှာအချမ်းသာဆုံးပုဂ္ဂိုလ်တွေဆင်းနဲ့မှာပါဝင်တဲ့တရုတ်နိုင်ငံသား Jack Ma ပဲဖြစ်ပါတယ်သူကခုနကမှာကျင်းပခဲ့တဲ့ Gender Equality Gap ကျမ်းမာဒဏ်တူရရှိရေးညီလာခံမှာခုလိုပြောကြားသွားတာပဲဖြစ်ပါတယ်အသက်52နှစ်ရွယ် Jack Ma ပိုင် Alibaba ကုမ္ပဏီကြီးရဲ့တန်ဖိုးဟာဒေါ်လာ 30.6 ဘီလီယံရှိပါတယ်။သူကခုလိုသူ့ရဲ့ online စီးပွားရေးကုမ္ပဏီကြီးအောင်မြင်ခြင်းဟာအမျိုးသမီးအမှုတန်းများများခန့်လို့ဖြစ်တယ်လို့ရှင်းပြခဲ့ရမှာလုပ်ငန်းလုပ်ကိုင်ရမှာအမျိုးသမီးနဲ့အမျိုးသားတွေရဲ့စိတ်ဓာတ်ကွာခြားမှုကိုလည်းအခုလိုဆက်ပြီးရှင်းပြခဲ့ပါတယ်
။ This world People do not compete by how strong your muscle is. People compete how smart you are, your brain, and your not only IQ.
ခုခေတ်မှာလူတွေကကိုယ်ဗလာဘလောင်းတောင်းတယ်ဆိုတာနဲ့ရှင်ပြိုင်ကြတာမဟုတ်ပါဘူး။ဉာဏ်ရည်ဘလောက်ကောင်းတယ်လဲဆိုတာကိုရှင်ပြိုင်ကြတာပါ။အုံနောက်သုံးဖို့ပါပဲ။ဒီနေရာမှာဉာဏ်ရည်မြင့်မားဖို့တာမကပါဘူး။စိတ်နှလုံးသားမေတ္တာကရုဏာရှေထားဖို့လည်းလိုပါတယ်။အမျိုးသားတွေစီးပွားရေးလုပ်ကြရင်အမြတ်အစွန်းရဖို့ရှင်ပြန်အနိုင်ရဖို့ကိုဦးစားပေးကြတာကျွန်တော်တွေ့ရပါတယ်စီးပွားရေးတိတ်ဆန်လွန်းပါတယ်အမျိုးသမီးတွေစီးပွားရေးလုပ်တဲ့အခါလုပ်ငန်းကိုစိတ်ပါဝင်စားအောင်လုပ်တယ်လူနေမှုဘဝလိုအပ်ချက်ကိုရှေ့ရှုတယ်ကျင်နာတရားရှိကြပါတယ
် Alibaba Group Online စီးပွားရေးလုပ်ငန်းရှင်ကြီး Jack Ma ကအမျိုးသမီးတွေရဲ့လူနိုင်စွမ်းရည်ကိုသူ့အနေနဲ့အပြည့်အဝယုံကြည်တဲ့အကြောင်းလေးပြောကြားခဲ့ပါတယ်ဒါကြောင့် Jack Ma ပြောကြားခဲ့သလိုမြန်မာနိုင်ငံမှာရောနိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍတွေမှာ အမျိုးသမီးတွေရဲ့လုံခြုံရေးအပေါ်ဘယ်လောက်ယုံကြည်မှုရှိကြပြီးလက်တွေဘယ်လောက်လှုံ့ဆောင်ခွင့်ရကြပါသည်ဆိုတာကိုအမျိုးသမီးတချို့တို့ရဲ့အမြင်တွေကိုစူးစီးတင်ပြလိုပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အကြောင်းအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်ချေဆိုင်အေရှပစိဖစ်စင်တာဖော်စကူရီတီစတဒီစ်မှာဒုတိယဗိုလ်မှူးကြီးဖြစ်တာဝန် Pamoka, Dr. Mimi Wumbaye, Mingu, Tma Uzo, Timpia, Lubari.
Kagwe Yigandama, Nangan Yigandama, Jamaru, Mire, Pawunjin, Environmenga, Nase Yagano, Amusamine Patete, Piatanari.
Okay.
A cake, Shide. So, Diosareu, address Lode Kama, Amusamine Palo Shidushin, Jamarua, a Milon to Lone Ever Lode Lumu Kinney.
Okay.
So, Elo Lode Kajaro. ကိုရက်ပြဿနာတွေအသေးအချာအဆုံးမတိနိုင်ဘူးပေါ့မတိနိုင်ဘူးဆိုတော့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့ကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human မယ်လေလူပဲလေဆိုအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဥစ္စာမဆိုင်တဲ
ဒီနေ့ကျွန်တော်တို့ရဲ့အတွေ့အကြုံလေးသတင်းလိုက်ရမှာမြို့သမီးဖြစ်တဲ့အတွေ့အကြုံအာသာခြင်းနဲ့ပတ်သက်လို့လေကချင်တိုင်းရင်းသူအက်စတာထူဆိုင်ရဲ့အမြင်ကိုတင်ပြလိုပါတယ်သူကတော့ကျွန်ဒီထံကရတဲ့ပင်လယ်စာဆိုတဲ့အပီသတင်းဌာနရဲ့သတင်းထောက်လမ်းမှုမှာပါဝင်ခဲ့လို့2016ခုနှစ်ကပူလစ်ဇာဆုတဒိတ်ဆုချီးမြှင့်ခံရတဲ့အဖွဲ့မှာ
ပါဝင်ခဲ့သူဖြစ်ပါတယ်။ကျမတုံတွေ့ရတဲ့ဟာကအဲ့ဒီကျွန်းကိုရောက်သွားတဲ့အချိန်မှာကျမလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကိုပို့ပြီးတော့မှအားကိုးတဲ့မိခင်စိတ်ရှိရဲဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတွေ့ရပါတယ်အချိန်အဲ့ဒါကြောင့်မို့ကျမတို့အမျိုးသမီးတွေကဒီသတင်းလောကနဲ့ပတ်သက်လာရင်ကျမတို့ပို့ပြီ tarik.
အလေးထားတဲ့ရှိတဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလောကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်ကျွန်တော်လုပ်ရမယ့်သတင်းတွေလည်းတကယ်အများကြီးရှိပါသေးတယ်အခုဖြစ်နေတဲ့အဖြစ်အပျက်တွေကလည်းတကယ်ဖြစ်နေတော့မှရှိပါသေးတယ်အဲဒါကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ်ကဘာပေါ်မှာအကြာရှိဆုံးပြည်တွင်းစစ်ကိ Tama, Yasunga, Mutmine, Cleary, Tikaisun, Pide, Dwejani, Ninjae, Tisauyama, Mutmidue, Bowen Naimu, Kangandaga, Blue Shiva, Surago, Kachin Ninjae, Goyego, Mati Dulepi, Ninae Mulepide, Konjae, Mingo, Sele, Timpia, Luare.
ရင်းချမ်းရရဲ့ချစ်စင်မှာအခုအကုန်လုံးကတယောက်သားအနေသားသားပဲဖြစ်နေတဲ့ချက်ညီနိုင်တဲ့ကန္တာတွေမှာမြို့သမီးများရဲ့အခန်းကန္တာအင်တာနက်နေတယ်တို့တော်လည်းစစ်တမ်းမှုလို့ခံစားရတဲ့ပုံကိုယ်ရအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံရှိရမှာရိုးရာဒလိတွေကလည်းမြို့သမီးတွေရဲ့အခန်းကန္တာကိုဟန်တာဒါတွေရှိပါလေကန့်ကန့်တင်းကတော့ချစ်အမျိုးသမီးတူဖြစ ကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲသူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတန်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကံခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းချယ်ရီဇာဟောင်းကတော့ချင်းအမျိုးသားတူတဲရေးပါတီကဖြစ်ပါတယ်နိုင်ငံရေးမှာအမျိုးသမီးများပါဝင်နိုင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဆက်တင်ပြလိုပါတယ
်ကျွန်တော်မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အားသာချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေက အလုပ်စုစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာပြည်မှာလုံးလုံးနေတဲ့မြို့သမီးတွေဆိုလို့ရှိရင်ပြည်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထမ်းနေရတယ်ပြီးပဝင်ခြင်းလို့မှုကြီးဆိုင်ရာအဆောင်ရွက်ရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ကဏ္ဍမ ီးယားလူရင်းပေါ့နော်ဂျန်နက်ပါတီတွေအကုန်လုံးကမျိုးသားတွေဖြစ်တယ
်ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပါဝင်မှုကတခြားအင်းကြီးချင်းအရှိတောင်အာရှနိုင်ငံများနဲ့ဆိုင်ရင်နေပါနေသည်ပြီးမဲ့လို့လေစိတ်ဓာတ်ကျစရာတော့မဟုတ်ပါဘူးဆက်ပြီးကြိုးပမ်းသွားကြဖို့လိုအပ်တဲ့အကြောင်းနေဒန်ပညာတော်သင်တူဦးဖြစ်ခဲ့သူမဆောယနာဟင်းရဲ့ဘဝခံယူချက်ကိုတင်ပြရင်ဒီသတင်းပါရဲ့မြန်မာညာကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင်
။ပြန်တော်ကြတဲ့ကြပြတော်လေးတစ်ခုရှိပေါ့နော်။ဆရာအောင်မင်းရဲ့ကြပြပေါ့။မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူး။ဒီစနစ်ကြဒီဆိုရကြမင်းမကျင်ရဘူးလို့ပြောရဲ။အဲ့တော့မင်းပြောင်းနိုင်လား။မပြောင်းနိုင်။မပြောင်းနိုင်ရင်မင်းကမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်။အဖက်နေရမယ်၊စီးပူးနေရမယ်။တစ်ဖက်သားမှရရှိနိုင်တဲ့ပညာရက်ကိုအမြဲမင်းများစီးပူးနေရမယ်။အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုမျိုးသားဒီမျိုးသားအပြစ်တွေဒီအပြစ်တွေလုံနေရင်တော့နောက်ဆုံးတော့မင်းဘဝမင်းနဲ့နောက်ဆုံးပိတ်ထောက်တန်းကြိုက်ဦးမယ်ရှိမယ်ဆိုရဲဒီစာလေးပေါ့နော် You can bend but never break me cause it only serves to make me more determined to achieve my final goal and I come back
ဒေါ်လာလာတန်စီစဉ်တိဆက်ပေးနေတဲ့မြို့သမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာတစ်ချိန်နာဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးနာဆင်ရမယ့်တုဒ္ဒဆုံးလေအမေရိကန်တခွင်အစည်းအဝေးမှာတော့ပြည်တွင်းစစ်ကာလကတမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့ကလေးအကြောင်းကိုကိုအောင်အောင်နဲ့အတူမှတ်စုမုံကအခုကြီးတင်ဆက်ပေးထားပါလိမ့်ရှင်။
တန်ဆာဗီးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာ American ပြည်တွင်းစစ်မှာအထင်ကြီးနေရာကပါဝင်လာကြောင်းသမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနာယူဝဲတသားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီးကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂီတစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တပ်ကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်။
ဘိုဂျိုဂျီရောဘတ်လီးရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငြိမ်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တဖက်မှာလည်းသမ္မတအစ္စရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဘိုဂျိုဂျော့ဇက်ဟိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အဆင်သင့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပဝင်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယေသိန်းကနန်းနာအထိနီးကပ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9000လောက်တေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်။
ဒီတိုက်ပွဲပြီး၄လအကြာမှာသမရအီဗရာဟန်လင်ကွန်ကဂက်တစ်ဘတ်တိုက်ပွဲအတွင်းစာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်ထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ။ဒါ့အပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ
။အခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လဲရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
။ဟုတ်ပါတယ်1963ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံးကအတိုင်းစစ်သားတွေဝတ်စုံတွေဝတ်အရသားတွေကလည်းဟိုးရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီထိမ့်မဲ့ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ့်မဲ့အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝတ်ဆင်ကြသူတွေလည်းရှိပါတယ
်ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတပ်ရင်းတပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝတ်ဆင်ကြပါတယ်Gettysburg စစ်ပွဲကြောင့်ပြောရင်တော့တစ်ဆက်တည်းပါလာတာကသမရအီဗရာဟန်လင်ကွန်ပ
ါ That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့ American ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရားဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါ။ဒါနဲ့တစ်ဆက်တည်းမှာ Gettysburg မင်ကွန်းနဲ့ပတ်သက်ပြီး Sandy Wilber ရေးထားတဲ့သတင်းကိုဖွင့်ပြပေးပါစေ
Dedicated to the proposition that all men are created equal.
ဒီထိမ့်မဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မအခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been back as one nation we would have reunited to fight
ခုဆိုရင်လည်းနိုင်ငံတကာနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ကအတူတူယက်တီခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝစားစင်ရင်ပြီးအထိမ့်အမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
ခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးတုံးကအတိုင်းဝတ်စားဆင်ရင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြသတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စည်ကနဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
Gettysburg ကိုတွားရောက်လေးလာလူသူတွေအနေနဲ့ www.nps.gov မှာအချက်လက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်
။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင်။
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တူတာဆောင်လင်အမေရိကန်တစ်ခွေစီစဉ်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ
်။မြန်မာနိုင်ငံရဲ့မြောက်ဖြားကနေတောင်ဘက်မြေဝကျွန်းပေါ်အထိစီးဆင်းနေတဲ့အေဝရီမြစ်ကြီးဟာကူးတန်းသွားလာရတဲ့အတွက်အဓိကလမ်းမကြီးတစ်ခုဖြစ်ပါတယ်။ဒီမြစ်ကြောင်းမှာရာသီမရွေးလွယ်ကူချောမောစွာသွားလာနိုင်မှုဘာတွေလိုအပ်နေလဲဆိုတာကိုမြစ်ကြောင်းထိန်းသိမ်းရေးလုပ်ငန်းလုပ်နေတဲ့တင်မောကက်တင်တဦးဖြစ်သူဦးစိုးမင်းအောင်ကိုမေးမြန်းပြီးတင်ပြပေးပါမယ
်။လောလောဆယ်တော့အရာဝီမြစ်ကြောင်းကတော့ရာသီမရွေးအချိန်မရွေးပေါ့လေသွားလာဖို့အတွက်ကတော်တော်လေးကိုခက်ခဲရှိပါတယ်။ဒီမြစ်ကြောင်းကကျယ်လာတယ်တိမ်လာတယ်တိမ်လာပြီးတော့စောင်းနေအများကြီးထွန်းလာတယ်ပေါ့လေ။
ဘာကြောင့်အဲ့လိုဖြစ်တဲ့ထင်ပါလဲ
။အဓိကကတော့နှိပ်ပေါင်းများစွာပေါ့လေစီမံခန့်ခွဲမှုလိုအပ်ချက်တွေလည်းရှိနေပေါ့လေ။နောက်တစ်ခုကစိတ်မကြတော့နှိပ်များစွာကနေပြီးတော့ဒီစစ်တောတွေမြင်မြန်လေးခုတ်လိုက်တဲ့အပေါ်မှာ soil erosion များများဖြစ်ပြီးတော့စစ်တောပြုံးတိမှုကနေဖြစ်ပေါ်လာတဲ့ရိုက်ခတ်မှုတန်ကြောင်ဖြစ်လာတယ်။စစ်တောကိုများများခုတ်လိုက်တဲ့အခါကျတော့အပေါ်ရန်မြေလွာကမြေစီပျက်စီးမှုဖြစ်တယ်ပေါ့လေ။ဖြစ်ပြီးတော့မြေသေးကိုဆင်းလာပြီးတော့ဒီသဲတောင်များများပေါ်ထွန်းလာတဲ့သဘောပါ။အဲဒဲတော်မြများဖြစ်လေလေမြစ်ကပို့ပြီးတော့ကျေကျေစီးလေလေပိုတိမ်လေဖြစ်မှာပေါ့လေနောက်တစ်ခါကျွန်တော်တို့ဒီသတ္တုနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလည်းဒီဘဝရေးလုပ်ငန်းရှင်တွေအနေနဲ့ဖြစ်စ်ဖြစ်ထိုက်တဲ့လုံထုံးလုံကြီးတွေနဲ့အလုံးမလုံးခဲနဲ့စီကံနည်းနည်းလေးယိုရင်းပြီးတော့လောက်ကင်သွားတဲ့အတွက်မြစ်ကျောင်းပတ်ဝန်းကျင်မှာသတ္တုတွေနဲ့ပတ်သက်လို့တူးတဲ့ကိစ္စတွေမှာလည်းဒီဆိုးကျုပ်ပေါ့နော်ဒီဟာတွေကကျောင်းကိုပြည့်စည်ဖို့အတွက်ဖြစ်လာတယ်ပေါ့လေ
ဦးဆုံးမင်းအောင်အနေနဲ့နိုင်ငံတကာမှာလည်းသွားလာလောက်ကင်ဘူးရဲ့ဆိုတော့လေဒီနိုင်တခြားနိုင်ငံတွေမှာသူတို့မြစ်ကျောင်းတွင်သွားလာမှုလွယ်ကူချောမောအောင်ဘာတွေလုပ်ထားတာလဲတွေ့ပါလေ
ဒီနယ်သာလန်နိုင်ငံကိုကျွန်တော်တို့ဒီရေရင်းမြစ်နဲ့ပတ်သက်ပြီးတော့လေ့လာရေးခီးသွားတဲ့အချိန်မှာသူတို့နိုင်ငံဒီမြစ်ကျောင်းအင်းအိုင်တွေကိုထိမ့်သိမ့်တာရေလမ်းသွားလာရေးကိစ္စတွေမှာဘလူနီးနဲ့ဖြစ်ဖြစ်သွားလို့လာလို့ရအောင်လှုပ်ထားကြင်ထားတယ်တော်တော်လေးကိုပဲရေကိုကောင်းမွန်စွာအသုံးချနိုင်တယ်ပေါ့လေအစိုးရဖြစ်အဆက်ဆက်ပြင်ကိုဒီနိုင်ငံကိုအုပ်ချုပ်တဲ့ဘရင်ကိုနှိုက်ကလည်းဒီရေအရင်းနဲ့ပတ်သက်လာလို့ရှိရင်တော်တော်လေးကိုဘီယူဒစိုက်လောက်ကင်တာတွေ့ရတယ်ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့ဒီရေအရင်းမြစ်ကိုဒီထက်အများကြီးပို့ပြီးတော့အားဆိုင်လုပ်မယ်ဆိုလို့ရှိရင်ဒီမြစ်တွေရောရေနဲ့ပတ်သက်တဲ့ဟာတွေမှာရောအများကြီးတိုးတက်လာမလို့စပါတယ်
ဟာဥပမာလေးတစ်ခုပြောပြပေးပါလားနိုင်တယ်လည်းမှာဒီလိုမျိုးသူတို့မှာဗယ်မြစ်ကျောင်းအဓိကရှိပြီးတော့ဒီရေကျောင်းသွားလာမှုကိုကောက်အောင်ဘယ်လိုလုပ်ထားလဲဆိုတာ
နိုင်တယ်လည်းမှာဆိုလို့ရှိရင် right mid ball right mid နဲ့ဆက်ဆက်နေတဲ့မြစ်လက်တဲ့မြစ်ငယ်အားလုံးကိုသူတို့ပြုပြင်ထိန်းသိမ်းထားတဲ့အတွက်ဒီ right mid နဲ့ဆက်ဆက်နေတဲ့နိုင်ငံတွေအားလုံးကိုဒီရန်လန်းနေပြီးတော့ဒီတေပို့ဆောင်ရေးလုပ်ငန်းကိုကောက်သွားလုပ်နိုင်တာကိုကျွန်တော်တွေ့ရပါတယ်ဒီနိုင်တယ်နိုင်ငံဒီကလေးရင်းမြစ်ပြင်အောက်မှာတည်ထားတဲ့နိုင်ငံတစ်ခုဖြစ်နေရတာနဲ့ကိုပဲဒီကြောင်းသွားလာရေးကိစ္စကိုကောင်းမွန်စွာထိန်းသိမ်းတိစောက်ထားနိုင်တဲ့အတွက်သူ့ရဲ့ရော်တန်မြို့မှာရှိတဲ့ပြည်လဲစိတ်ကမ်းလာဆိုလို့ရှင်ကဘာပေါ်မှာတော်တော်လေးကိုကြီးကျယ်တဲ့စိတ်ကမ်းမြို့တစ်မြို့ဖြစ်ဒီခြားလေးကံယူရန်တွေကိုထိန်းသိမ်းနေရေကိုလုံလောက်တဲ့ရေအနေရအောင်ဆင့်ဆင့်ဒီကားတွေတက်တဲ့ထိန်းသိမ်းနေပြီးတော့အဲ့ထက်မှပဲသွားလာလှုပ်ရှားပြီးတော့ဒီကြောင်းတိမ်ပို့ဆောင်ရေးလုပ်ငန်းကိုတော်တော်လေးကိုကြီးကျယ်လုပ်ကြရတွေ့ရပါတယ်
ဟုတ်ကဲ့ဒီမြန်မာနိုင်ငံတကဒီ AR မြေကျောင်းနဲ့ပါဆိုလို့ရှင်တောင်နေထွန်းတာကိုဘယ်လိုပုံစံမျိုးတွေနဲ့လမ်းရှင်းပေးဖို့တင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ AR မြေကြီးတစ်ခုလုံးကိုဒီပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းတွေကိုပြန်လုပ်ဖို့အတွက်နယ်သာလန်နိုင်ငံကလည်းထောက်ပံ့လို့နဲ့ရေအင်းစိုးရလက်ထက်ကသူတို့လိလာစုတော်မှုကိစ္စကိုစတင်ဆောင်ရွက်ကြပါတယ်ရေအရင်းမြစ်ကွန်ပျူတာတိုးတဲ့အင်းနဲ့ပတ်သက်တဲ့ကိစ္စအချို့ကိစ္စတွေမှာကျွန်တော်ပုဂ္ဂလိကဘက်ကနေဝင်လို့တဲ့အခါကျတော့ကျွန်တော်တို့ဒီပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်တာတို့ပညာရှင်တွေကိုကြီးကနေပြီးတော့အကြံဉာဏ်ရယူပြီးဆောင်ရွက်တာတို့အဲ့တော့ကျွန်တော်မြင်တာတော့ဒီ AR မြေကြီးတစ်ခုလုံးကိုပြန်ပြီးတော့ပြုပြင်ထိန်းသိမ်းရမယ်ဆိုရင်ငွေကြေးအရင်းအနှီးရောအများကြီးလိုပါမယ်။ဒီကျောင်းတစ်ခုဖြစ်တဲ့အတွက်ဥပမာကာကြီးဆိုတဲ့နေရာမှာလှုပ်လိုက်တဲ့၄စနစ်နဲ့ခါဘွေးဆိုတဲ့နေရာမှာပုံတူထပ်တူကူးပြီးတော့လှုပ်လို့မရပါဘူး။ဒီကျောင်းရဲ့သဘောသဘာဝကသူကတော်တော်လေးကိုခမရဖက်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကကာကြီးမှာဘယ်လိုပြည့်ဝထိန်းသိမ်းမလဲဆိုတော့ဒီစနေရောက်မှာဆိုအဲ့ဒီနေရာအတွက်ကသက်သက်မှမှလေးလေးလာစုဆောင်မှုလုပ်ပြီးမှပြည့်ဝထိန်းသိမ်းရေလုပ်ရပါတယ်ဒီမြေကျောင်းတစ်ခုတည်းမှာပဲခါဝေးဆိုတဲ့နေရာရောက်သွားရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာလေးကိုလေးလာစုဆောင်မှုလုပ်ပြီးမှရလာတယ်ရလတ်ပုံမှန်မျိုးဆိုတော့ပြည့်ဝထိန်းသိမ်းရေလုပ်ရပါတယ်မြေကျောင်းကြီးကလည်းရှိတဲ့အခါကျတော့ကျွန်တော်တို့ဒီမြေကျောင်းကြီးတစ်ခုလုံးကိုပြည့်ဝထိန်းသိမ်းမယ်ဆိုရင်ငွေရင်းနှီးလည်းတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်လေးဟာလေးရှိပါတယ်
แต่ที่นี่มาพิจารณาดูเนี่ยอาเลยย้ายลงมาลุกขึ้นมาเลยบางทีเราเลยสรุปที่เราพิจารณาดูอะไรใช่ไหมที่ตัดตู้ทุกคนเนี่ยมาจำนวนนี้สิ่งไม่จ่ายกิจการใช่ไหมไม่จ่ายกิจการเป็นยังคือสุดยอดในกิจการตัวเราโก้สู้ว่าเลยเรื่องจริงจะคุ้มเงินหรือเปล่าอะไรอะไรที่มีเจ้าหนี้เนี่ยพัฒนาลุ่มเสียงบอกว่าเปลี่ยนเดียวปูตัวทั้งอันนี้ทุกอย่างสุดยอดก็ที่เราไปอยู่เนี่ย
ไล่ทิ้งได้ยังไม่มีบอลอีกแต่พี่ดูมาเลยยังอีกต่อไม่ใช่ไปเลยการอยู่เลยพี่ดูก็ได้เลยด้วยเนี่ยที่นี่ในโลกจำเลยสุดเส้นสิ่งนี้การในโลกมันสวยที่นี่จะเอาที่เป็นที่ในโลกนั้นอ่ะเทียนท่าอะไรที่เนี่ยที่เนี่ยสนาลีปีไหนไม่รู้จะทราบอะไร
โอเคแต่เมื่อเก็บเงินเดียวเนี่ยที่เอวิมีเจ้าเนี่ยตัวมันสุดเส้นที่เจ้าตัวอะไรมาแค่ใช้ตรงพิมพ์เนี่ยเป็นยาลูกที่มาเลย
สักเช่นเนี่ยเนี่ยในเซลล์ที่ลอลอเดมาตัวลิโก้แค่เนี่ยตัวหลังลูกชายเมียเนี่ยพี่เนี่ยบอกเลยการอ่ะมาเอาลูกชายเมียเนี่ยลิบบอกไอ้หน้าไปจะมาจะรู้ว่าเดนี่อะไรไล่ดูที่มันเจ๋งจริงระหว่างเนี่ยบอกเลยพอมาพี่จะโน่นนี่เนี่ยพอมันไปจะบุกชี้นี่แล้วก็ยูเนี่ยพอมันจะนำมาชี้เนี่ยเดี๋ยวมันยึดบอลไอ้เนี่ยอะไรดีนุ่ยบอลยีเนี่ยเลยเช่นสุดเลยมีเจ้าอ่ะ
ต้องไปเรียนอะไรที่กูเต็มว่าเลยก็เลยยี่ยนในบ่อนี้ชั้นนั้นตัวเราก็ตัวเราเองก็แค่ชีลาเลยก็ใช่แล้วยี่หลังเจ้าก็อาทาบีโร่เต็มปุ๊บทั้งยี่หลังเราก็ตัวเราเองก็เส้นทางอะไรเช่นนี้ยาวกว่าเลยก็เลยส่วนอันที่ประกันปั้นเงินมาเป็นยานิสาบีโร่สามเงินไม่รู้เส้นทางทับไปปั้นเงินมาที่เจ้าอ่ะเราเรียนเจ้าอะไรเรื่องอะไรต้องไปที่วิวิตาวันนี้เราจุนีว่าเราพิจารณาเรื่องที่เจ้าอ่ะ
ในทางเวลาเนี่ยพอชีวิตชาวมาเลยตัวยี่หลังเจ้าชีนี่ว่าเลยตัวตัวเรียวเต็มยี่หรอฉะนั้นพี่เป็นเชิงดีไหมยี่ยี่เนี่ยตัวลูกหลานตัวเราไม่การเงินส่วนเราแต่เราเป็นเนี่ยเชิงนี้เจ้ากันแต่พี่นอกจากการมาชีวิตดีกว่ายี่หลังเจ้าเป็นเชิงมือด้วยการในเชิงดีเนี่ยกิจการยี่ยี่เนี่ยตัวลูกจะเริ่มทุกคนยอมมาเป็นกิจการวันนี้ถ้าเราดีกว่าเช่นนั้นก็บอกเลยอุตส่าห์ไม่เอาเนี่ยเปลี่ยนใจจริงเลยเว้ยที่เดินไปจะติดไปเนี่ยนี่เด
တော်ခင်မြတ်သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာပါဒီသတင်းပတ်စင်ကဏ္ဍကို bamis.boenews.com မှာလည်းအချိန်မရွေးနားဆင်နိုင်ပါတယ်စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာနားကြည့်ရှုနိုင်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမိ мян ခန့်တွေနဲ့သတင်းပတ်စင်ကဏ္ဍတွေကို DPP ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်အခုတောက်ကြနေညပဲအစီအစဉ်ဆုံးမတက်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွယ်ဦးကတလှည့်ကြီးညာပေးပါဦးမရှင
်ပြည်ထောင်စုချုပ်ထရေးဆာမေကချိန်ဆော့ပြီးကျင်းပခဲ့တဲ့မနေ့တုန်းကရွေးကောက်ပွဲမှာအနာရဲ့ Conservative Party ကလွတ်တော်မှာအများစုနေရာပြန်မရတော့ပဲအရင်နိုင်တော့ပါတယ်ကိုစဲနေရာ650ရှိတဲ့အောက်လွတ်တော်ရဲ့636နေရာအတွက်ရှင်ပြန်ရမှာအနာရဲ့ Conservative Party က330 Labour Party က258နေရာရခဲ့တာပါဒါကြောင့်လဲကျန်နေရာတွေအားလုံးကို Conservative Party ကနိုင်မယ်ဆိုရင်တော့အများစုဖြစ်ထိန်းချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူးရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်တာစုံစမ်းမှုတွေမရှိတဲ့အကြောင်းပြောင်းလဲစုံစမ်းစစ်ဆေးပြီး FBI ညွှန်ကြားရေးမှူးအောင် James Comey လွှတ်တော်မှာထွက်ဆိုခဲ့တဲ့မနေ့ကသူတို့ရှေ့ချတွတ်တာလူမှုခွင့်ရေးပေါ်မှာအတန်တက်နေခဲ့တဲ့သမ္မတထရန့်ဒီကနေ့မှာတော့လျှို့ဝှက်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်မနေ့ကလွှတ်တော်ကြားနာပွဲမှာတော့အင်ဂျီရောမျိုးသားလူမျိုးအချင်ပေးရရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတထရန့်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်း FBI ကြီးကဲဟောင်းကထွက်ဆိုခဲ့တာပါပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသားတူနဲ့သူ့ရဲ့အမျိုးသမီးအဖော်တို့ကိုနိုင်ငံနောက်တော်ဝင်မှာတပ်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုဖိုင်ခုကို IS ဆိုရောက်ဘက်ကထုတ်ပြန်လိုက်ပါတယ်။ဗီဒီယိုထဲမှာပါတဲ့တရုတ်မျိုးသားကပြီးခဲ့တဲ့လကဘလူးချီစတန်ပြည်နယ်မြို့တော်ကတာမှာပြန်ပြီးဆွတ်ခံရသူဖြစ်ကြောင်းပြည်နယ်ဆိုးကတောင်းရှိသူတွေကဗီဒီယိုကိုတီးပြခဲ့ပါတယ်။တနင်္လာနေ့တိုင်းဒဝမ်မြို့နီလူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တရုတ်ဖူးဆောင်ရင်းလျင်ဖြစ်ကြသွားတဲ့ဖြစ်ဖြစ်တဲ့ဝန်ထဲကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။မနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နိုင်ငံရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ကအထူးဝန်ထမ်းကြောင့်ပြောဆိုခဲ့တာပါ။လေယာဉ်မှူးတန်းနဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်စုစုပေါင်း122ဦးလိုက်ပါသွားတဲ့လေယာဉ်ကအခုချိန်ထိတော့အလောင်း32လောင်းရှာဖွေတွေ့ရှိထားပါတယ်။
2019ခုနှစ်ဇွန်လ9ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုက900နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Tanner Cornelius ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.